ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာမဲရော်စေကန်းဖွင့်ပြီးလူထုကျမ်းမာရေးမြင့်တင်ရေးလုပ်ငန်းတွေကိုထိရောက်စွာဆောင်ရွက်ပေးနေတဲ့အတွက်အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့အခြေစိုက်ဝါရှင်တန်တက္ကသိုလ်ကနေအခုနှစ်အတွက် Root Prize ဆေးစုကိုစေကန်းစတင်တည်ထောင်သူဒေါက်တာဆင်တီးယားမောင်ကိုချီးမြှင့်လိုက်ပါတယ်အပြည့်စုံကိုဆက်ပြီးတင်ပြပေးပါမယ် Root Prize လို့ခေါ်တဲ့ဒီစုကိုတော့ David နဲ့ Barbara Root တို့ဇနီးမောင်နှံကိုအဆွဲပြုပြီးဝါရှင်တန်တက္ကသိုလ်က2013ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်2014ခုနှစ်ကစလို့လူထုကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေလှုပ်ဆောင်တဲ့နေရာမှာမှန်ကန်တဲ့သတင်းအချက်အလက်တွေပေါ်အခြေခံပြီးရဲဝံထိရောက်စွာလှုပ်ဆောင်နိုင်တဲ့သူတွေကိုရွေးချယ်ပြီးနှစ်စဉ်ချင်းမြင့်လာခဲ့တာပါဒီစုရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့2018ခုနှစ်အတွက်စုချင်းမြင့်ခံရတဲ့ဒေါက်တာဆင်တီးယားမောင်ကအခုလိုရှင်းပြပါတယ
်စုရဲ့အဓိကရည်ရွယ်ချက်ကတော့ဒီကျန်းမာရေးဆိုင်ရာသတင်းအချက်အလက်တွေကိုအခြေခံဒီလူလူကျမရေးတင်ရေးလောက်ကန်နေဆောင်ရွက်တဲ့အချိန်မှာဒီချစ်တီရောက်ဆောင်ရွက်နိုင်ဖို့အတွက်ဖြစ်စေနော်တော့ဒီတက်မိုင်ဆိုင်ရာလောက်ကန်တွေရဲ့အရေးအသေးပေါ့နော်တက်မိုင်စနစ်တွေလောက်ကန်စနစ်ရဲ့အရေးအသေးတွေနှင်းတင်ရေးအတွက်ဖြစ်စေဒီအတုံးပြမှုပေါ်မှာအခြေခံပြီးတော့ဒီပေးတဲ့စုဖြစ်ပါတယ်
ဒေါက်တာဆင်တီးယားမောင်ဟာထိုင်းနိုင်ငံအတွင်းမှာရောက်နေကြတဲ့မြန်မာရွှေ့ပြောင်းအလို့သမားတွေ၊နေဇာတိတမနေထိုင်ကြတဲ့တိုင်းရင်းသားလူမျိုးစုတွေအပြင်မြန်မာနိုင်ငံအနေနဲ့အသီးသီးကရောက်လာကြတဲ့လူနာတွေကိုမဲဆောက်မြို့မှာမဲရော်စေကန်းဖွင့်ပြီးကျန်းမာရေးဆောင်ရွက်မှုပေးလာခဲ့တာအခုဆိုရင်ဆယ်စုနှစ်နဲ့ချီကြာမြင့်လာခဲ့ပါပြီ။ဒီစုဟာသူတယောက်တည်းအတွက်မဟုတ်ဘဲမဲရော်စေကန်းမှာစေတနာဝန်ထမ်းကူညီဆောင်ရွက်ပေးသူတွေ၊နိုင်ငံတကာကနေလာရောက်ကူညီသူတွေအားလုံးအတွက်ပေးတဲ့စုဖြစ်တယ်လို့လည်းဒေါက်တာဆင်တီးယားမောင်ကပြောပါတယ်
ကျမရေးဆိုင်ရာလုပ်ငန်းတွေပေါ်ဆောင်တဲ့အခါမှာဒီသတင်းအချက်လက်တွေမှန်ကန်မှုနဲ့ဒီချစ်ချစ်ရောက်အသုံးချနိုင်ဖို့ရဲ့နောက်တော့အထူးသဖြင့်တော့ကျမရေးဆိုင်ရာလုပ်ငန်းတွေမှာဒီအရေးသွေးမြင့်တင်ရေးဆိုင်ရာပေါ့နော်ကျမရေးဆိုင်ရာလုပ်ငန်းရဲ့အရေးသွေးမြင့်တင်မှုသူတို့စီကိုထိရောက်တဲ့ကျမရေးပေါ်ဆောင်မှုတွေပေးနိုင်မှုအတွက်ကိုပြီးဆောင်တာဖြစ်တဲ့အတွက်ကြောင့်ကျမတို့နဲ့အတူပေါ့နော်ဒီကျမရေးဝန်ထမ်းတွေအားလုံးရောနိုင်ငံတကာအနေပြီးတော့ကျမတို့ကြံဤပြည်နယ်ပိုင်းဆိုင်ရာမှာလာပြီးတော့ပတ်မှုကူညီတဲ့အဖွဲ့အစည်းတွေအတွက်ရောနောက်ကျမတို့ရဲ့လုပ်ဖို့ကံပေးအဖွဲ့အစည်းတွေအလုံးအတွက်ပေါ့နော်အကူအညီပေါ်မြောက်ဆရာလည်းဖြစ်ပါတယ်အထူးသဖြင့်တော့ဒီကျမတို့ကျမရေးစနစ်တစ်ခုကိုတည်ဆောက်မှုပေါ်မှာမရှိမဖြစ်လိုအပ်တဲ့ကျမရေးတဲ့အချက်လက်စနစ်တစ်ခုကိုနော်ဒါတိတိရောက်ဆောင်ရွက်နိုင်ဖို့အတွက်ကျမတို့ကိုလည်းပုံမှုပြီးတော့ပတ်မှုကူညီနိုင်တဲ့အစီအစဉ်ဖြစ်ပါတယ
်လက်ရှိဆောင်ရွက်နေတဲ့ကျမရေးကုသမှုအစီအစဉ်တွေပုံမှုတိုးတက်ကောင်းမွန်အောင်မြန်မာအစိုးရအပါအဝင်မြန်မာနိုင်ငံအတွင်းက NGO အဖွဲ့အစည်းတွေကျန်းမာရေးဆောင်ရွက်မှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေရှိနေတဲ့အကြောင်းလဲဒေါက်တာဆင်တီးယားမောင်ကဆက်ရှင်းပြပါတယ
်။ကျမတို့ဒီတိုင်းရင်းသားကျန်းမာရေးအဖွဲ့အစည်းတွေနဲ့တခြားသောလူထုအခြေပြုအဖွဲ့အစည်းတွေနဲ့ကျမတို့စုဖွဲ့ပြီးတော့ဒီကျန်းမာရေးစနစ်တစ်ခုပေါ့နော်။ဒီပို့ပြီးတော့တိုင်းရင်းသားဒေသတွေမှာကျန်းမာရေးစနစ်ကိုပို့ပြီးတော့အကောင်အောင်ဆောင်ရွက်တဲ့အချိန်မှာဒီအစိုးရကျန်းမာရေးစနစ်နဲ့ဒီတိုင်းရင်းသားတွေရဲ့ကျန်းမာရေးစနစ်မှာအတူတူကြွေးပြားခြားနားမှုတွေရှိနေတဲ့လို့ဒီတန်းတူလေးမြပါတော့ကျမရေးဝန်ဆောင်မှုတွေရနိုင်ဖို့အရေးသေးကောင်းတဲ့ကျမရေးဝန်ဆောင်မှုတွေရနိုင်ဖို့အတွက်ကိုကျမတို့ဒီဆက်သက်ညှိနှိုင်းဆောင်ရွက်နေတာတွေလည်းရှိပါတယ
်ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလမ်းကြောင်းပေါ်မှာသွားနေတဲ့မြန်မာနိုင်ငံဟာအဖက်ဖက်ကယိုယွင်းပစ်စည်းနေတာကြောင့်ကဏ္ဍစုံကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လိုအပ်နေတာပါကျမရေးကဏ္ဍနဲ့ပတ်သက်လို့ပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်မယ်ဆိုရင်တော့ဗဟုချုပ်ကံမှုရှော့ချရေးဟာအရေးကြီးကြောင်းဒေါက်တာဆင်တီးယားမောင်ကပြောပါတယ်
ထိရောက်မှုရှိတဲ့ကျမရေးစနစ်တစ်ခုဖြစ်လာဖို့ဆိုတာကတော့ဒေသခံကျမရေးအဖွဲ့အစည်းတွေနဲ့ကျမရေးဝန်ထမ်းတွေကိုဒီတရားဝင်အသိအမှတ်ပြုတဲ့နော်ဒီလုပ်ငန်းရှင်တွေလည်းအများကြီးလိုအပ်နေတယ်လို့တစ်ချိန်တည်းမှာပဲလိုအပ်နေတဲ့ဒီဝေအင်အားလူအင်အားပေါ့နော်ဒီကိစ္စတွေပေါ်မှာနော်ပို့ပြီးတော့ပုံမှန်လင်းလင်းနဲ့ဒီကိုချောက်ကမှုရှော့ချပြီးတော့ဆောင်ရွက်တဲ့လုပ်ငန်းတွေကတော့အရေးကြီးပါတယ်
Root Prize စုချင်းမြင့်ပွဲကိုတော့စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပိုင်းကဝါရှင်တန် DC မြို့တော်မှာကျင်းပခဲ့ပြီးဒေါက်တာဆင်တီးယားမောင်အနေနဲ့စုချင်းငွေအဖြစ်အမေရိကန်ဒေါ်လာ300,000လက်ခံရရှိမှာဖြစ်ပါတယ်။ဒါဟာဒေါက်တာဆင်တီးယားမောင်အနေနဲ့နိုင်ငံတကာကချင်းမြင့်တဲ့စုတွေထဲက18ခုမြောက်အဖြစ်လက်ခံရရှိတာလည်းဖြစ်ပါတယ်ခင်ဗျာ။